ရခိုင်ပြည်နယ်စစ်တေမျိုးကမိဘေးတင်ခဲ့တဲ့ဒုက္ခသည်စခန်းတွေပြည်လည်းနေရာချထားရေးနဲ့ထူထောင်ရေးတွေကိုရခိုင်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်းနေရာချထားရေးဝန်ကြီးကပြောပါတယ်လူသေဆုံးတဲ့အထိဖြစ်ခဲ့တဲ့အပြင်အိမ်အောင်စုရာကျော်ရဲ့နေအိမ်ခန်းတွေမိတဲ့ပါသွားရတာကပေါ်ဆာမိကြောင်းလို့မိသားကပြောပြီးဒုက္ခသည်တွေဘက်ကတော့ဒီစခန်းမှာလူဦးရေထူထပ်လွန်းလာနဲ့အဆောင်လေးနေရာချထားတဲ့ပုံစံကြောင့်လည်းဒီလိုဖြစ်ရတဲ့အတွက်သူတို့ဘေးကင်းလုံခြုံစွာနေထိုင်ရေးတာဝန်ရှိသူတွေအနေနဲ့စနစ်တကျဆောင်ရွက်ပေးဖို့ကိုလည်းတောင်းဆိုပါတယ်အပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင်စခန်းပြည်နယ်စစ်တွေမြို့နယ်တွင်ကအုံတော်ချေဒုက္ခတဲ့စခန်းတွင်ပြီးခဲ့တဲ့အောက်တိုဘာလ18ရက်နေ့ည7:00ခွဲလောက်မှာမိစတင်လောင်ကျွမ်းခဲ့ပြီးတော့ဒုက္ခတဲ့6ဦးသေဆုံးဒုက္ခတဲ့အဆောင်15လုံးပျက်စီးပြီးတော့အိမ်အောင်စုပေါင်း142စုကဒုက္ခတဲ့စုစုပေါင်း822ဦးမိဘတန်တင်ခဲ့ကြရပါတယ်။မိဘတန်တင်ခဲ့ရတဲ့ဒုက္ခတဲ့စခန်းတွေဒုက္ခတဲ့တွေကိုတော့လက်တလုံးမှာအုံတော်ကြီးအခြေခံပညာမူလာတန်းကျောင်းမှာယာယီနေရာချထားပေးထားပါတယ်။မိလောင်သေဆုံးခဲ့ရသူတွေနဲ့မိဘတန်တင်ပြည်သူတွေကိုရခိုင်ပြည်နယ်ဆွေးနွေးတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်းနေရာချထားရေးဝန်ကြီးဌာနတို့ပူးပေါင်းပြီးကူညီဆောင်ရွက်ပေးနေပါတယ်လို့လူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောပါတယ
်။ဟုတ်တယ်ဒီကြောင့်လည်းဒီကြောင့်ဒီဘာဝဒီဒီကနေဆောင်ရမှုရမူရမီပြပြဆုံးတဲ့အဲ့လိုသွားပါလာရှိရဲ့။ဒါပြောအဲ့ဒီလိုအကြောင်းကြီးတွေပြောင်းသွားရဲ့ရှင်အကြောင်းကြီးဟိုအတုံးဆောင်ဖြစ်ပြီးပေါ့အဲ့ဒါအစ်တာနဲ့ကျွန်တော်သတ်မှတ်ထားရှိရဲ့တစ်ပြက်မျိုးတော့ဘာလို့အမျိုးမျိုးတွေပေါ့နော်။အဲ့လိုမျိုး watch နဲ့ပေါ့အဲ့လိုမျိုးတွေသတ်မှတ်ထားရှိပါတယ်ခင်ဗျာ။နောက်ကျဒီဆန်စီရှားပေါ့နော်အဲ့လိုမျိုးလူကြီးတွေပြောပြီးတော့ကျွန်တော်တို့ကိုသတ်မှတ်နေခင်ဗျာ။အဲ့တော့ကျွန်တော်ဒီကံသားနဲ့ဒီကျောက်ဖွဲ့ရတဲ့ဆက်ပါတယ်ကျွန်တော်ရဲ့နေဆိုင်အစီအမံခံစားမှုဒီကံသားပေါ့နော်ဒီကနေပြီးတော့တက်ကပ်ဖတ်ပြီးဒီလိုကြည့်ရတယ်ဒီလိုမျိုးမဖြစ်အောင်ဆိုတော့ပုံမှန်ဒီကတောင်ရတဲ့ပုံစံတိုင်းပဲပေါ့ဒါဒီလေကျွတ်ရမယ်ကျွန်တော်ကအရှင်ပြေဒီမှာအကုန်လုပ်ထားပြီးပါပြီအဲ့ဒီချက်ကို
ဒုက္ခသည်စခန်းတွင်အဆောင်နှင့်အခန်းတွဲတည်ထင်းအိမ်အောင်စုတွေကများပြားစွာစုဝေးနေထိုင်ကြရပြီးအခုလိုမျိုးမိဘနဲ့တဘာဝဘေးမတော်တဆမှုတွေကြုံကြိုက်လာရချိန်မှာတော့ဘေးကင်းလုံခြုံမှုတွေရှိအောင်ထိရောက်တဲ့ကာကွယ်မှုတွေမစီစဉ်ပေးထားတဲ့အတွက်အခုလိုမျိုးလူ၆ဦးအထိသေဆုံးခဲ့ရတဲ့အဖြစ်နဲ့ကြုံခဲ့ရတာလို့စစ်တွေဒုက္ခသည်စခန်းတွေဒုက္ခသည်တဦးဖြစ်တဲ့ဦးခင်မောင်ထွန်းကပြောပြပါတယ်ဒုက္ခသည်စခန်းတွေအတွင်းမှာစနစ်တကျနေရာချထားမှုတွေနဲ့ဘေးကင်းလုံခြုံမှုတွေကိုဆောင်ရွက်ပေးတဲ့လူလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရထောက်ပံ့မှုတွေဟာလည်းအရေးတကြီးလိုအပ်နေပါတယ်လို့ဦးခင်မောင်ထွန်းကပြောပါတယ
်လူ၆ရောက်တော့အဆင်ဆုံးပါတယ်နောက်ပြီးတော့စခန်းတွေရတဲ့အဆောင်ကြီးတွေရောက်ခဲ့ပါတယ်ဒါတွေကကျွန်တော်ပြောမယ်ဆိုရင်ရှယ်တာဒီဇိုင်းတွေကိုကျွန်တော်အရင်ဆုံးပြောဖို့လိုတယ်အဲ့ဒီရှယ်တာကနေနောက်ရှယ်တာတစ်ခုကိုတစ်ခုမှမပြောဖို့အတွက်ဘောနော်အဲ့လိုမျိုးမဖြစ်ဖို့အတွက်ပုံစံမျိုးလက်ကျင့်နေတဲ့ IP ကိုကျွန်တော်တို့လည်းပြောမယ်ဒီ IP တကယ်နဲ့မှလူထိုင်နေရတယ်ဆိုတာကဒီလူတွေရဲ့အစ်စ်ကအင်ဒီယားနဲ့ဒီလူတွေကခံနေရတာပဲအစိုးရရဲ့ဒီရှယ်တာစနစ်ကြီးပေါ်မှာသူကသူကြည့်ကြပါတော့နော်။နောက်တစ်ခုကဒီ IDP တစ်ခဲမှာပေါ့နော်။အဲ့လိုမျိုးကန်တယ်ပါတယ်လို့မရှိဘူး။ဒီလူတွေကြီးအပေါ်ရတဲ့နေရာလို့မရှိဘူး။အဲဘလူအကြောင်းမျိုးမျိုးကြောင့်ပေါ့လို့ဒီလူတွေကအဲ့လိုမျိုးဒီမှာလည်းအန်ဒီတစ်ခုကြီးရေးဆိုင်ကြတော့ဒီလူရဲ့နေထိုင်ရတာဖြစ်တယ်
။2012ခုနှစ်ရခိုင်ပြည်နယ်တွင်လူမျိုးရေးဘာသာရေးအတွင်ဆောင်အကြံဖတ်ပြိပခါတွေရဲ့နောက်ပိုင်းမွတ်စလင်ဒုက္ခသည်တွေဟာစစ်တွေအုံတော်ချေဒုက္ခသည်စခန်းတွေအပါအဝင်စခန်းတွေမှာခိုးလုံနေထိုင်ခဲ့ကြရတာဖြစ်ပါတယ်။ဒုက္ခသည်စခန်းတွေအတွင်းမှာလူဦးရေထူထပ်စွာနေထိုင်ကြရပြီးစာဝတ်နေအခက်ခဲတွေကလည်းရင်ဆိုင်နေကြရတာမို့ဒုက္ခသည်တွေသူတို့ရဲ့နေရာချင်းကိုပြန်လည်နေထိုင်ခွင့်ရပြီးတော့နေရှင်လူနေမှုဘဝတွေပုံမှန်လည်းပတ်လုပ်ကန်ခွင့်တွေဆောင်ရွက်နိုင်မှုအစိုးရတာဝန်ရှိတဲ့သူတွေကအရေးတကြီးဆောင်ရွက်ပေးသင့်ပါပြီလို့လည်းရခိုင်ပြည်နယ်မောင်နှုံးမြို့နယ်ကမြို့တကြီးကျေးရွာသားမွတ်စလင်တဦးဖြစ်တဲ့ဦးလာထွန်းကလည်းအကြံပြုပါတယ
်။ဒုက္ခသည်စခန်းတွေတောက်ဆာလည်းမဆောင်သင့်ဘူးတရားရှင်ဇာလာကြီးသူတို့ကဒီသမတ်ကြီးအကြံတွေကလည်းသိစီရမှုဒီလိုပါတော့ဒီလိုရမူလာနေရာဒီမှာပြင်ပြီးတော့ပြည်ရင်ကြည့်ရတယ်လို့သိနေစီဒီလိုမကျော်စားကြည့်ရအောင်လို့စီရတယ်။ပြင်နေတော့ပေါ့ပြင်နေတော့လို့အကျော်ဆက်ကြည့်ရဖြစ်လာတယ်ပြင်လို့ဒီအများကြီးလောဟာကိုသိကြမှုစီဒီစစ်စစ်ကျမလာသူတောက်ထားတဲ့စခန်းကြီးကဆက်စားရစ်တဲ့ဆက်စားရစ်တာဟာတော့သူစကားတစ်ခုချင်းမှာအဲ့လိုမကျော်စားကျောင်းရင်ဆက်စားရေးသူကပြီးလောင်သွားတာပေါ့နော်ဒီလိုကဒီကျွန်တော်တို့ဒီကြအင်တွေစပယ်ဆာမီလောင်တွေဆိုရင်စအိမ်နေအိမ်တော့ကအဲ့လိုသူကလောင်တာအခုကစက်နေတာဆက်စားရေးဖြစ်တော့အများကြီးလောင်သွားတာပေါ့အဲ့မှာစက်နေရတဲ့စိတ်ကြီးလို့ဆိုတော့ပြီးတော့စိတ်တွေဆိုတော့လူကအစိမ့်ကြီးတယ်ကွာဒီလိုလုံနိုင်ကြီးဖြစ်ရတယ်အဲ့တော့ဒီလိုလေးပြရတာပေါ့
လက်တလုံးမှာတော့မီးလောင်ကျွမ်းမှုဖြစ်ခဲ့တဲ့ဒုက္ခတွေစခန်းတွင်ကမီးလောင်ကျွမ်းမှုကိုတော့ပေါ်စာမီးအဖြစ်စစ်တွေမိသက်ဌာနကတတ်မှတ်ထားပြီးမိစတဲ့လောင်ကျွမ်းခဲ့တဲ့နေရာကဦးနော်စုမြတ်ကို ပေါ်စာမီး 385 304 ကီလိုနဲ့စစ်တွင်မြို့နယ်အမှတ်1ရဲစခန်းမှာအမှုဖွင့်တရားစွဲဆိုထားပါတယ်ရှင်။